ကျင်းပနေတဲ့မှာဆေးရုံချုပ်ရေးကောင်စီတပ်တွေနဲ့ကျင်းယူတပ်ဖွဲ့တွေအကြားကျင်းယူတပ်မဟာ၆နယ်မြေတောင်ပိုင်းဝင်းရင်မြို့နယ်ထဲမှာမနေ့ညပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့တပ်မဟာ၈နယ်မြေတထုံခရိုင်ဘီလင်းမြို့နယ်ထဲမှာလည်းတင်းတင်းနာနေကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီကြောင့်ပြည်စုံကတော့
ပြောကြည့်ရအောင်ဒီကအေဒီလာတလာတာအဖြစ်ခက်ရစေကြောင်းပြည်ညာထားပေမဲ့ကျန်ယူကရင်မျိုးသားစည်းရုံးတက်တွေနဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတာပါမနေ့ကနဲ့တနေ့ကတော့ကျန်ယူတက်မှာတင်းနဲ့တက်မှာ၆နေနေတယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မနေ့ညတော့ကတိုက်ပွဲအခြေအနေကတော့ကျန်ယူတက်မှာ၆ဒုပလာယာခိုင်ဆက်ဆံရုံးတော်ဝင်ကဖတိုးစောအက်ဒဝတ်ကအခုလိုပြောပြပါတယ်ဝင်းကြီး ောက်တဲ့တမတ်6အခုဒီဘောဟိုဒီပေါ်ရန်သူကငါးငါးယောက်ဟိုဒီကျတော့တော့ဒီတမ်းနဲ့ဒီကိုကိုတွေ့ကြည့်ကြတော့ဒါနဲ့တို့နောက်အောင်တော့မှဒီတော့မအောင်တော့မှဒါနဲ့ကျတော့ရန်ကျန်ဒီကံဒီကရော9 9ကျတော့ဘောကျွန်တော်တို့ကတော့မောင်းကြဘူးအိမ်မှာတက်ဝဲမရှိတဲ့ရက်စားပြီးပြီးတော့အမတက်ဝဲပြီးတော့သူစောင်းညာမရှိဘူးဒီမှာအရကားတင်းဆိုင်ကျစီးနေတဲ့အမကြည့်ရတာသူကစောင်းညာလိုက်ကြည့်တာဟိုဆက်လုံးလာမှဆက်ကြောတယ်လို့လည်းသူပြစ်လိုက်ရမှာဆက်ရောက်ကြည့်ရမှာ
ကျန်ယူတက်မှာစစ်ထိန်းချုပ်ထားတဲ့ဘီလင်းမြို့နယ်ထဲမှာတော့တနင်္လာနေ့မနေ့ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းကရင်လူခွင့်ရေးအုပ်စု KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပြပါတယ်
ဆင်းရဲနေတာမှာပြမှာလဲစကြောမှာဒီတိုက်ပွဲဒီများလာပြီပေါ့နော်ဒီဟိုလေးတက်မှာပြတထုံခရိုင်ပေါ့နော်ဒီဒီမျိုးနယ်မှာပြတာကကြတော့ဒီ CNN အင်းနဲ့ဒီစစ်ကောင်စီဂျာပါတွေရှိတာပေါ့ဒီမျိုးနယ်ခင်ဗျတက်မှာပြဒီမျိုးဒီလင်းလက်ပိုင်းနာကြီးလာမှာဖြစ်တာခင
်ဗျပုံခရိုင်ထဲမှာတော့မြို့ပေါ်နေထိုင်နေတဲ့လူလူကတော်တဲ့ကလူလူပါအတောက်တရားရည်နဲ့နေထိုင်နေရတယ်ဆိုပြီးစောနန္ဒစုကပြောပြပါတယ
်အထူးသဖြင့်ဒီပါပုကမမောင်တို့ပြက်ကနေလေလူစုတွေရကြတော့ဟိုပါပေါ့အချောက်ပြာနဲ့နေနေရတာပေါ့
မြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့လက်ရှိမှာ KNU တပ်မ1တပ်မ3တပ်မ5တပ်မ6နဲ့နေပြည်မှာတိုက်ပွဲတွေဆက်တိုက်ဖြစ်နေပြီးတရင်လူစုနေထိုင်ရာနေရာတွေကိုလက်နက်ကြီးတွေကျနေတာကြောင့်အရက်သားတွေဟာကိုယ်စုခွာပြီးဘေးလွတ်ရာကိုရှေ့ပြောင်းနေထိုင်နေရပါတယ်။ KNU နဲ့မြန်မာအစိုးရတို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရက်စဲခဲ့ပြီး2015ခုနှစ်ထဲမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ်။ NCA အတိုင်းလိုက်နာလုပ်ဆောင်မယ်ဆိုရင်ပဋိပက္ခဖြစ်ပွားစရာမရှိဘူးလို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်း AFP သတင်းဌာနကိုပြောခဲ့ပါတယ်။ KNU ကတော့စစ်တပ်အာဏာသိမ်းတာကိုကန့်ကွက်ထားသလိုဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်ပြုခွင့်နာဖို့လည်းပြစ်တင်ရှုတ်ချထားပါတယ်။ကရင်ပြည်နယ်အတွင်းတချို့ဒေသတွေမှာတော့ဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုလည်း KNU တပ်ဖွဲ့တွေကလုံခြုံရေးယူလိုက်ပါပေးတာတွေလည်းရှိခဲ့ပါတယ်ရှင်
။ကရင်ပြည်နယ်အတွင်း KNU နဲ့မြန်မာစစ်တပ်အကြမ်းတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုမအေးအေးမှာကစူးစီးတင်ပြပေးခဲ့တာပါခင်ဗျာ။